သမ္မတဒေါ်နယ်ထရမ့်ရဲ့ပုတ်ကွေရေးရှင်းနေဖြစ်သူရူဒီဂျူလီယာနီကအထက်လွှတ်တော်မှသမ္မတကိုတရားစွဲဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမ္မတအဖြစ်ကလွန်ရေးတက်နိုင်သမျှကြိုးပမ်းသွားမယ်လို့ပြောပါရယ်ဂျူလီယာနီဟာထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုအဓိကတွန်းအားပေးခဲ့သူဖြစ်ပါတယ်။ဂျူလီယာနီတကယ်စစ်ဆေးခံမယ်ဆိုရင်တော့အချက်လက်တော်တော်များများကိုသိကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှာလုပ်ခဲ့တဲ့သမ္မတကိုတရားစွဲဆိုရေးဆိုင်ရာဂျာနာစစ်ဆေးပွဲတွေကထွက်ဆိုချက်တွေအရယူကရိန်းနိုင်ငံနဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေမှာနိုင်ငံခြားရေးဝန်ကြီးဌာနကတန်တမန်တွေကိုဘေးချိတ်ထားပြီးဂျူလီယာနီရဲ့ညွှန်ကြားချက်တွေကိုသာလိုက်နာဖို့သမ္မတထရမ့်ကအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေကိုအမိန့်ပေးခဲ့တယ်လို့ဆိုပါတယ်မကြသေးခင်ကပဲဂျူလီယာနီဟာယူကရိန်းနိုင်ငံကိုတွားရောက်ပြီးဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့သတင်းအတင်းအဖြစ်တွေရယူဖို့ကြိုးစားခဲ့ပါတယ်။လက်ရှိမှာသမ္မတထရမ့်ဟာဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်နေရတာပါ။သမ္မတဟာသူ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးစေခိုင်းရတဲ့ဆိုတဲ့အချက်နဲ့စုံစမ်းကြမ်းတမှုတွေအပေါ်နှောက်ယှက်ပေးခဲ့တယ်ဆိုတဲ့အချက်နှစ်ချက်နဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ဒီကိစ္စအထက်လွှတ်တော်မှာတရားစီရင်မှုလုပ်ငန်းတွေစတင်ဖို့ရက်ကိုတော့အခုထိတတ်မှတ်နိုင်ခြင်းမရှိသေးပါဘူး။အထက်လွှတ်တော်မှာဘယ်လိုတရားစီရင်စစ်ဆေးမလဲဆိုတဲ့ကိစ္စအပေါ်အထက်အောက်လွှတ်တော်နေရာအကြားသဘောတူညီမှုမရသေးတာကြောင့်အောက်လွှတ်တော်ကဒီကိစ္စကိုအထက်လွှတ်တော်ကိုတင်သွင်းခြင်းမရှိသေးပါဘူးခင်ဗျာ။